တရားဥပဒေစိုးမိုးမှုရော်ရဲနေတဲ့ဖားကန်ကအကြောင်းမြတ်ဒုဖို့ရေးလုပ်ငန်းမှာအခြေခံကြကြပြည့်ပြောင်းလဲရေးလုပ်ဖို့လိုအပ်ချက်တွေရှိနေတယ်ဆိုတာတိုက်တွန်းကြတဲ့အကြောင်းကိုတင်ပြကြပါမယ်ကျွန်တော်ညဝင်းအောင်ပါခင်ဗျာမြေပြိုပြီးလူအစုပြုံလိုက်တည်ဆုံနေရတဲ့ကချင်ပြည်နယ်ဖားကန်ကြောက်စိမ့်နယ်မြေမှာတရားဥပဒေစိုးမိုးရေးနဲ့လူသားတွေရဲ့အသံအန္တရာယ်ကိုအကာအကွယ်ပေးနိုင်မှု ကြောက်ပါလေ ပြည်သူစုဆောင်ပါတီရဲ့ဥက္ကဋ္ဌလည်းဖြစ် ကိုရိုင်းကလည်းကြောင်းမြေရနာထိတ်တန်းလုပ်ငန်းရှင်တူဦးဖြစ်သူ ရန်ကုန်တိုင်းတကုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်သက်သက်ခိုင်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးကိုလုပ်နိုင်မှသာပြည်လည်မှုတွေရလာနိုင်လိမ့်မယ်လို့ထောက်ပြပါတယ်။တိုင်းရင်းသားဒေသတွေမှာတယံစာတထွက်တာများတယ်
ပြီးလို့ရှင်ဒီတိုင်းရင်းသားကိုလက်နက်ကင်တွေရှိတယ်ပေါ့နော်ရှိတဲ့အခါကျတော့တချို့နေရာတွေကတိုင်းရင်းသားလက်နက်ကင်တွေစိုးမိုးတဲ့နေရာဖြစ်တယ်ဒါကလည်းတိုင်းရင်းသားတွေဘာကြောင့်လက်နက်ကင်သာလဲဟိုဖက်ဒရယ်ကိုလိုချင်လို့လက်နက်ကင်ကြတာပေါ့နော်ဖက်ဒရယ်လို့ပြောလို့ရှိရင်လည်းပြည်အောင်စုအစိုးရနဲ့တိုင်းဒေသကြီးကြီးနဲ့အစိုးရတွေကြားထဲမှာအတိအကျပြတ်သားတဲ့အာဏာခွဲဝေမှုတွေရှိရမယ
နည်းခွဲဝေမှုတွေအတိအကျရှိရမယ်ပေါ့နော်။နောက်အဲ့ဒါကြောင့်မလို့ဒီကိစ္စတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းနဲ့ပုံပြီးတော့မှစိုက်ပါလေရှင
်။ NLD အစိုးရလက်ထက်မှာကြောက်စိမ့်2ဖော်ခွင့်လုပ်ခွင့်တချို့ကိုပိတ်ပင်ခဲ့ပြီးတချို့ကုမ္ပဏီတွေကိုသက်တမ်းဆက်တိုးမပေးတော့ပဲရှိခဲ့ပေမဲ့ဖားကန်ပြည်ထနာဟာစစ်တပ်ပိုင်ကုမ္ပဏီတွေဒါမှမဟုတ်စစ်တပ်နဲ့ပတ်သက်ဆက်နွယ်နေတဲ့ကုမ္ပဏီတွေကတနည်းတစ်ဖို့နဲ့ကြောက်စိမ့်2ဖော်ခွင့်ရှိနေတာကြောင့်မြေစာပုံပြပြီးလူသေဆုံးတဲ့ဖြစ်ရပ်တွေကိုမတားဆီးနိုင်တာလို့ဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုကုံဆန်ကသုံးသပ်ပါတယ
်အာ2008ဖွဲ့စည်းပုံအခြေခံဥပဒေအကြောင်းပါစစ်တပ်ကိုအာဏာအလွတ်အကျွံပေးထားတဲ့ကိစ္စကြောင့်ဒီနေ့ဒီဘယ်အစိုးရဖြစ်ဖြစ်ပေါ့နော်ဘယ်ဒီမိုကရေစီအစိုးရဖြစ်ဖြစ်ဂိုင်းတွင်နိုင်စွမ်းမရှိတာပါဒါဆိုဒီဖက်ကန်ကြောက်တွင်းနေအဓိကတော့စစ်တပ်နဲ့ပတ်နေတဲ့အဖွဲ့အစည်းတွေအများကြီးကိုဒလလလလုံးပိုင်ခွင့်ပေးထားတာလုပ်ငန်းခွင့်လုပ်ခွင့်အကြီးကြီးတွေကဥပိုင်နဲ့ပတ်သက်ပါတယ်သူကအဲဥပိုင်ကစက်တက်နဲ့ပဲဆိုင်တဲ့ကုမ္ပဏီပေါ့နော
်တကယ်တော့တိုင်းသားဒေသတွေကထွက်တဲ့သယံစာရထုတ်ယူရေးမှာဒေသခံတိုင်းသားတွေအကျိုးခံစားခွင့်ပြန်ရနိုင်ဖို့ဥပဒေပြဋ္ဌာန်းမှုရှိမှသာတရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးကိုဖော်ဆောင်နိုင်မှာဖြစ်တယ်လို့ဒေါက်တာသက်ခိုင်ကမြင်ပါတယ
်အခုလဲကျွန်တော်တို့ဒီအစိုးရလက်ထက်မှာဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုသွားမယ်ဆိုတော့ဒီနိုင်ငံရေးဆွေးနွေးပွဲတွေကနေရထားတဲ့နော်ပုံသဘောတူညီချက်တစ်ခုဟာရှိနေတယ်။ကျွန်တော်တို့ဒီဖွဲ့စည်းပုံလို့ပြောလို့ရှိရင်ဒီမိုကရေစီပုံပြီးတော့မှအရှင်းတန်အောင်ပြင်ဆင်ရစရာတွေရှိတယ်။အဲပြီးလို့ရှိရင်ဖက်ဒရယ်ဘက်ပုံပုံပြီးတော့မှအကောင့်ထက်ပေါ်သွားတဲ့ဖွဲ့စည်းပုံပြင်ဆင်ခြင်းမျိုးကိုကျွန်တော်တို့ကလုပ်ဖို့လိုအပ်နေတာဖြစ်ပါလိမ့်ရှင်။နောက်အဲ့ဒါတွေကတော့ဥပဒေစိုးမိုးခြင်းဖြစ်တဲ့အတွက်ဟိုတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရတွေရဲ့အခြေအမှငြိမ်းချမ်းရေးရှိရမယ်။ဒီဖက်ဒရယ်ဘက်ကိုဦးတည်တဲ့ဖွဲ့စည်းပုံပြင်ဆင်ခြင်းပေါ့နော်။ဒါတွေလက်ရှိနေရမှာဖြစ်ပါလိမ့်ရှင်
။ဖားကန်ဒေသတစ်ဝိုက်မှာမြန်မာတပ်မတော်ကသာမကကချင်လက်နက်ကိုင် KIA အဖွဲ့ရဲ့ဩဇာလွှမ်းမိုးမှုလည်းရှိနေတာပါ။ဒါနဲ့ပတ်သက်ပြီးကိုကုံဆန်ကအခုလိုထောက်ပြပါဗျ
။ KIA ကတော့ကချင်လူမျိုးတွေရဲ့ကိုစားပြုတဲ့အစိုးရတရက်အနေဖြင့်ခံယူထားရဆိုသူတို့ကနေပြီးတော့1960-90တွေကလေးတွေကိုခုန်တောက်နေရပါ။ဒါပေမဲ့ဒီငင်းချဲရဲ့ယူပြီးတဲ့နောက်ပိုင်းတော့ KIA ကနေပြီးတော့သူတို့လွတ်လပ်လပ်အမျိုးအုပ်ချုပ်ဒါတို့ကတော့မရှိတော့ဘူးကျွန်တော်ကတော့တိတိလောက်ကတော့ဥပိုင်စတင်ကလေးကတော့ဒီလိုဘူဒိုဇာတွေနဲ့ရောအေကရာချီမှတွင်တူးလာတော့တော့ဒီလိုမျိုးစလာပါပြီဗျဥပိုင်ဆိုတာစစ်တပ်ရဲ့ကုမ္ပဏီပေါ့နော်အဓိကသူတို့မှာကတာဝန်အရှိဆုံးပဲဘာလို့ဆိုတော့ဘက်ကမှာချောက်ဆိုင်တူးလို့မရဘူးပတ်မင်းရောအကုန်လုံးပုံသွားပြီပုံသွားနေတဲ့အချိန်မှာဘာလို့ဒီလိုချောက်တူးမှလူတွေတည်နေရလဲဆိုတော့အဲ့မှာရှိတဲ့အာမြောက်ပိုင်းတိုင်းဒူဟာမှုဖြစ်ပြပေါ့နော်သူတို့ကနေပြီးတော့အခွင့်အရေးပေးထားတယ်ဆိုတော့ဆက်လက်တူးလို့ရတာပေါ့သူတို့နဲ့ပတ်သက်နေဆိုတော့အစိုးရလည်းဘာမှပြောလို့မရဘူးစစ်တပ်ကလည်းလှုပ်ချင်ရာလှုပ်နေတဲ့ဟာအပိုင်းကြီးအများကြီးရှိပါတယ
်ပြီးခဲ့တဲ့ရက်ပိုင်းတွင်ဖားကန်ဒေသမှာမြေစာပုံပြိုပြီးရေမစေးကြောက်ရှာသူ200နီးပါးတေဆုံးခဲ့ရပြီးနောက်နောက်ထပ်မြေစာပုံပြိုမဲ့အန္တရာယ်ရှိနေတဲ့အတွက်အဲ့ဒီဒေသမှာနေထိုင်တဲ့ဒေသခံတွေကြာစိုးရိမ်နေကြပါတယ်ခင်ဗျာ